အိန္ဒိယနိုင်ငံမှာခိုလုံနေတဲ့ရိုဟင်ဂျာမွတ်စလင်တွေကအယောက်200ကျော်ဟာသူတို့အဆိုအပြင်အိန္ဒိယရဲတွေရဲ့ချင်းချောင်မှုကနေအကောက်အွယ်ပေးဖို့နယူးဒေလီမြို့တော်ကဒုက္ခသည်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR မှာလာရောက်ပန်ကြားတဲ့အချိန်အိန္ဒိယရဲတပ်ဖွဲ့ကဖမ်းဆီးတာခံရပါတယ်။ဂျမ်မူးမြို့ကနေရောက်လာတဲ့အဲ့ဒီဒုက္ခသည်တွေကိုအိန္ဒိယရဲတပ်ဖွဲ့ကတရားမဝင်ဝင်ရောက်သူတွေဖြစ်သတ်မှတ်ပြီးပြီးခဲ့တဲ့သတင်းပတ်ကဖမ်းဆီးလိုက်တယ်လို့အိန္ဒိယအာဏာပိုင်တွေရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။သူတို့ကိုမြန်မာနိုင်ငံပြန်ပို့မယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်။ဂျမ်မူးမြို့ကရိုဟင်ဂျာဒုက္ခသည်တွေကိုဖမ်းမယ်ယူနီစီယာကထုတ်ပေးထားတဲ့ဒုက္ခသည်အတိအမှတ်ပြုကပြားရှိသူတွေလည်းမလွတ်ဘူးလို့အဲ့ဒီဒေတာရဲတွေကပြောပြီးတဲ့နောက်အဖမ်းခံရပြီးပြန်ပို့ခံရမှာစိုးရိမ်ကြတဲ့အတွက်နယူးဒေလီကိုတက်လာပြီးယူနီစီယာကအကောက်အွယ်ပေးဖို့ပန်ကြားခဲ့ကြတာပါအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ရိုဟင်ဂျာ88ယောက်ကိုဖမ်းထားတယ်လို့နယူးဒေလီမြို့တော်ဖီဂစ်ပူရီရဲစခန်းကရဲအရာရှိတူက VOA ကိုပြောပါတယ်မြန်မာနိုင်ငံကနေအဲ့ဒီတရားမဝင်ဝင်ရောက်လာသူတွေကိုရဲတပ်ဖွဲ့ကအရေးယူသွားမယ်သူတို့ဟာနိုင်ငံကူးလက်မှတ်နဲ့အိန္ဒိယပြည်ဝင်ခွင့်ဗီဇာကိုမပြနိုင်ကြဘူး။ဒါကြောင့်ဖမ်းဆီးပြီးရဲစခန်းမှာထိန်းသိမ်းထားတယ်လို့အမည်မဖော်တဲ့အဲ့ဒီရဲအရာရှိကပြောပါတယ်။ဖမ်းဆီးခံထားရသူတွေအတွက်ဆိုရင်လည်းအာရှပစိဖိတ်ဒေသဆိုင်ရာ UNHCR ဘျူရိုညွှန်ကြားရေးမှူးအင်ဒရီဂါရောဘတ်တီကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။အဆိုရဌာနတစ်ခုမှလွှဲပြောင်းထိန်းသိမ်းထားသူတွေကိုချက်ချင်းတွေ့ဆုံဝင်ရဖို့ UNHCR ကစူးစမ်းနေပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေပါဝင်တဲ့အဲ့ဒီဒုက္ခသည်တွေကိုတင်းလျော်တဲ့စောင့်ရှောက်မှုနဲ့အကူအညီပေးဖို့အိန္ဒိယအာဏာပိုင်တွေကိုမိမိတို့တိုက်တွန်းပါတယ်လို့ယူနီစီယာကထုတ်ပြန်ထားပါတယ်။1950ခုနှစ်ကချမှတ်ထားတဲ့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂသဘောတူညီချက်ကိုအိန္ဒိယနိုင်ငံကလက်မှတ်ရေးထိုးမထားသလိုနိုင်ငံထဲဝင်လာတဲ့ရိုဟင်ဂျာတွေအားလုံးကိုတရားမဝင်ဝင်ရောက်သူတွေဖြစ်သတ်မှတ်ထားပါတယ်ခင်ဗျာ။